ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတရာနီမှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေးအဖွဲ့တို့မနေ့ကတနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်တပ်ဖွဲ့တွေထိခိုက်ကြဆုံးမှုရှိသလိုအရက်သားတွေလည်းထိခိုက်မှုရှိခဲ့ပါတယ်ဒီလိုမျိုးတိုက်ပွဲတွေနဲ့ပစ်ခတ်မှုတွေတွေ့မှာထိခိုက်ရတာကြောင့်ဒေသခံတွေဟာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေက ဒီကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကို ဒီမြန်မာစစ်တပ်တွေကဖားပြင်ကြအခင်းကိုဆုံးပြတာရှိတယ်ဒါတော့အဲ့ဒီဖားပြင်ကြအခင်းကနေပြီးတော့အဲ့ဒီမှာရှိတဲ့အရာသားတွေအားလုံးကိုသူတို့ဒီလူသားတိုင်းကဖားပြီးတော့လောက်ထားတာပါဗျာနော်ဒါတော့ဒီမလေးကတနေကုန်တိုက်ခွေးအတင်းမှာတော့ရန်သူကကနေပြီးတော့ရှင်းလာဦးတဲ့မနေကြဆုံးပြီးတော့ဒါရတဲ့ဒီလိုလည်းအများပြချီဒီရန်သူရဲ့လက်နက်ခေယံစစ်အုံဆောင်ဆိုင်ဆိုင်ရောင်းနေတာလည်းဒီချင်းတော့ဘုံကျောက်တောင်းလို့ကျွန်တော်တင်ကြည့်ရမိတာရှိနောက်ဒီရန်သူအလောင်းပုံလောင်းတင်ကြည့်ရမိတယ်ဒီတော့ဒီပြန်ထန်တာရရနေတဲ့ပုံမှန်တူလေးဖားကြည့်ရမိတာရှိဒီကျွန်တော်တို့ခန်းတတ်တဲ့ခေကြလည်းပဲအာရခဖြစ်တည်တဲ့အူစားဆုံးခဲ့တာရှိလေးဦးတောင်ရရ
ရမောင်တရန်းနီးဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့လဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစုံဦးကပြောပါတယ
်နေ့ကတိုက်ပွဲဖြစ်တယ်အဲ့တော့မြန်မာကတိုက်ပွဲဖြစ်တယ်တိုက်ပွဲကတော့ပြင်းတယ်ကျွန်တော်ဘက်ကလည်းတန်ရတာအားပဲပြောလို့ရမယ်ကျန်တော့ပါ
မင်းပြမြို့နယ်ရမောင်တရန်းနီးတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးပစ်ခတ်မှုကြောင့်အရသားတွေထိခိုက်မှုရှိခဲ့တယ်လို့မင်းပြမြို့ခံဦးအောင်ကျော်ကပြောပါတယ်
ရတာက၄ရောက်ပါခင်ဗျာပထမဆုံးတော့ဒဲအဲ့ဘက်ကကတိုင်းရှော့ကသူကမင်းသားနေပြီးကျန်လာကျန်လာတော့အဲ့တိုက်ပွဲဖြစ်တဲ့အချိန်မှာသူကလူရှုံနေရာမှာနေတဲ့အချိန်မှာကြီးဆိုင်ပြီးတော့ကြီးဖြစ်လာတယ်ရပါဥကောင်းပေါ်ထည့်ရပေါ်ကိုထည့်ရကိုကြီးကြတော့သူကလက်ထက်ဆိုင်မှာနေပြီးတော့လက်ထက်တောက်နေအဲ့ဒါမင်းသားကပ်ဖို့ဇက်စိတ်မှာတယောက်ထည့်ရနောက်ပြီးတော့ကျော်စီဆိုင်ဆိုရှိရတော့ရမောင်တန်းတန်းဆိုရင်တမိုင်နောက်ပွဲကွာရအဲ့မှာတယောက်ဘိုက်ကိုထည့်ရ၄ရောက်ကျန်ရတယ်
တန်ရရတဲ့သူတွေထဲကဝက်ကောင်းချောင်းကြေးဝါသာဥကြဆုံးအောင်ဟာတန်ရပြင်းထန်လွန်းတာကြောင့်စစ်တွေစေယုံကိုပို့ဆောင်ထားရပြီးကျန်တဲ့သူတွေကတော့မင်းပြစေယုံမှာစေကုသခံယူနေရပါတယ်ရမောင်တရဏီဖားပြော်ကြေးဝါဘက်မှာလည်းလက်နဲ့ကြီးကြီးကြားရောက်လို့ရွာသားနှုတ်တန်ရရရှိခဲ့တယ်လို့တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ထားတယ်လို့ဖားပြော်ရွာသားတူကပြောပါတယ်
ရွာသားတွေကတော့တန်ရရတာတော့အများကြီးကတော့ရတယ်သူကမျက်နာပေါ်မှာကြီးလျှော်တော့လေဝက်ကျင်တော့တွေကတော့သင်ကုန်ကြတယ်ဖားပြော်ရွာတရားလုံးကဘုံဖိမိခံလိုက်ရတယ်ရွာထဲမှာလေအကုန်လုံးဝိုင်းဖဲမယ်ဆိုတော့လေသူကအဲ့လိုဖိဘူ
းမင်းပြရမောင်တရားဘက်မှာမြန်မာစစ်တပ်နဲ့အီအီတို့ကြားပြစ်ခတ်တိုက်ခတ်မှုတွေမကြာခဏဖြစ်ပွားနေသလိုတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးငယ်တွေနဲ့ပြစ်ခတ်မှုမှာအရသားတွေထိခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်တိုက်ပွဲဖြစ်ပွားနေမှုကြောင့်မင်းပြစစ်တွေရန်ကုန်ကားလမ်းလည်းမနေ့ကတနေ့ကိုပိတ်နေပြီးဒီနေ့နေ့လယ်ပိုင်းထိတော့ကားသွားလာတာမတွေ့ရသေးဘူးလို့မင်းပြဒေသခံတွေကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ကန်ဆောက်ရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခိုင်တုခကဆက်ပြောပါတယ
်ဆိုရိုင်းနဲ့ချင်းလေးရဲ့မြို့မှာဒီကြောက်တော်မြို့မှာတန်ကြောင်ရရဲ့အချင်းကားဖွဲ့ဒီမီတာ6လောက်အကွာမှာဒီကြီးတန်းတောင်အနီးမှာညနေ9:00နာရီ15မိနစ်မှာဒီဒီတိုက်ပွဲဖြစ်တာရှိတယ်။လန်ဒုကက5ဦးကြာဆုံးခဲ့တာရှိတယ်။
မင်းပြနဲ့ကြောက်တော်တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့အေအေဘက်ကပြောဆိုနေသလိုတပ်မတော်ဘက်ကတော့အတိအပြုပြောဆိုတာမရှိပါဘူး။လက်ရှိကြောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလဲဝါမြို့နယ်မိချောင်းဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေစေလို့လည်းအေအေပြောခွင့်ရခိုင်တုခကဆိုပါတယ်။ဒီဖေဖော်ဝါရီလအတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေသလိုဖေဖော်ဝါရီလ10ရက်နေ့ကနေဒီကနေ့ထိတိုက်ပွဲဖြစ်စဉ်တွင်အရသာចောင်းသားငယ်တွေပါဝင်တိစုံသူ6ဦးရှိပြီး45ဦးခန့်တန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေမှာလက်နက်ကြီးကြီးထိမှန်မှုမိုင်းပွားကွဲမှုပြစ်ခတ်ခံရမှုတို့ကြောင့်တိစုံသူ330ကျော်နဲ့တန်ရာရရှိသူ360ကျော်ရှိတယ်လို့ရခိုင်ចောင်းသားများသမဂ္ဂတပ်ကူများရန်ကုန်ရဲ့ပြီးခဲ့တဲ့လထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။